ธรรมเมสิโยคีมะရှင်ยังไงတော့ရဆရာတော်မှ2024ခုနှစ်မေလ26ရက်အင်္ဂါနေ့တွင်နေပြီးတော့တခိနာသီရိမျိုးနယ်မြို့တော်ဝန်ကျောင်း၌အွန်လိုင်းမှတဆင့်ဟောကြားတော်မူခဲ့သောပဋ္ဌာန်းတရားတော်နှင့်ကျွန်တော်တို့၏နေ့စဉ်ဘဝသင်္นานအပတ်စဉ်ရှောက်မှကမ္မပစ္စည်းအပိုင်းရှောက်ဖြစ်ပါလေရှင်
Namo Tassa Bhagavato Arahato Sammāsambuddhassa Namo Tassa Bhagavato Arahato Sammāsambuddhassa
Kai hobi ero digani มณีกาตากัมมปิสีเนี่ยปัดเสร็จแล้วไอ้ปายกาดิกันเนี่ยอโจเป้บ่เป็นนี่ปริตันดิยะบ่ยานี่หอดมล่ะเนาะเอ้ยดูกันเนี่ยปัดเสร็จตาดิญัญญะตีไหนเลยก้องเลยป่ะกันเนี่ยปัดเสร็จตาก็เนาะญัญญะตีไหนเลยตันเตยะกินเลยป่ะเนาะตันเตยะกินเลยญัญญะตีไหนเลยตันเตยะกินเลยตันเตยะกินเลยกูมา right understanding ยะเลยป่ะเนาะ right understood wrong view wrong understood ไปเปี่ยวเลยป่ะหุล่ะ right understanding ยะเลยเอ่อกันเนี่ยกันเนี่ยอโจเป้กูไม่ติเลยเอ่อคุณน่ะมิสสาอาเดติอาจีเลยป่ะเนาะตันเตยอาจีเลยมิสสาเดติอาจีเลยลุกขึ้นอ่ะลุกได้ก็พี่เนาะมันดามาราดูไม่ติหรอกเอ่อ that is one life อันนี้เนี่ย one life ดิบัวไปเลยสรุปกูตุอยู่ไล่တော့ลุกขึ้นอ่ะลุกดูยาตัวเลย ဟုတ်ကြတော့ကာနေကအကျိုးပေးကိုလည်းပဲတီးရပြီဘုရားရှင်သာသနာမှာလေကာနေကအကျိုးပေးကိုလည်းတီးရပြီပြီးတော့ဘယ်ချိန်မှအကျိုးပေးမှာလဲကုသိုလ်အကျိုးပေးဘယ်ချိန်လဲကာလကတိဥပ္ပဒိပြောကဟုတ်လားဘယ်ချိန်မှအကုသိုလ်အကျိုးပေးတာလဲအဲ့ဒါကာလကတိဥပ္ပဒိပြောကတမ္ပတိဝိပ္ပတိဆိုတော့ဘယ်လောက်စဉ်းစားဖို့ကောင်းတယ်လဲဘဝဘယ်လောက်အရတော့နေတယ်လဲဟုတ်ပြီနော်အာဘယ်တော့မှလည်းမသိဘူးဘေးချင်းချင်း ော့လဲကြတယ်။အဲတော့မနေ့ကကံကိုထူထောင်တာပုဂ္ဂလပြပါဒပုဂ္ဂိုလ်အားဆက်ရတယ်။ဒါပြီးနော်ကံထူထောင်လို့ဆိုအဝေးကြီးမစင်စားကြနေပြအခုကံထူထောင်နေကြတယ်။ဒါပြီးနော်မနေ့ကသင်္ကန်းစာပြန်ဆက်မယ်နော်။အခုကံနေထူထောင်နေကြတယ်ကုသိုလ်ကံနေထူထောင်နေတာပေါ့ဗျာဟိုနားထောင်နေတယ်ရေးစရာရှိတာရေးနေတယ်မှတ်စရာရှိတာမှတ်နေတယ်ဆရာဘုန်းကြီးကလည်းပြောစရာရှိတာပြောနေတယ်စဉ်းစားနေတယ်အဲ့ဒီအရာအလုံးကကုသိုလ်ကံနေထူထောင်နေကြတယ်ဒါပုဂ္ဂလပြပါဒနဲ့ထူထောင်တာအဲ့တော့ကံရဲ့အကျိုးပေးကြတော့ဓမ္မပြပါဒဟုတ်ပြီနော်အဲ့ဒီနှစ်ချက်အဲ့တော့သာမဏေ130စောင်းအနီအောင်130မှာကံကိုမျိုးစီနဲ့ခိုင်းနိုင်တဲ့ပြင်တစ်ပင်တို့ကမျိုးစီလာသူစာပေ၌လာရှိပါသည်ဘုရားဘာသာနဲ့ကံဤအရာကျယ်ဝန်းသဖြင့်ထဲထဲဝင်ဝင်လေ့လာထားရန်လိုဤအဲ့ဒါလေး underline လုပ်တာနော်အတိတ်ကပြုခဲ့ပြီးဒီအကုသိုလ်ကံကုသိုလ်ကံကသူနဲ့ထိုက်တန်သည့်ဘုံဘဝတစ်ခုကိုပေးခဲ့ပြီးဖြစ်သည်ဒါ underline လုပ်တာအင်းစာနှစ်ကြောင်း underline လုပ်တာနော်အတိတ်ကပြုခဲ့တဲ့ကုသိုလ်ကံကရောအကုသိုလ်ကံကရောနော်သူနဲ့ထိုက်တန်တဲ့ဘုံဘဝကိုပေးလိုက်ပြီတို့ဘဝတွေရထားတာပေါ့နော်အခုဘဝတွေရထားတာအတိတ်ကံကတာဝန်ကျေးပြီးပေးထားတာရပြီလားစဉ်းစားလို့ရပြီနော်အတိတ်ကံကတာဝန်ကျေးပြီးအတိတ်ကပြုခဲ့တဲ့အကုသိုလ်ကုသိုလ်ကံကသူနဲ့ထိုက်တန်တဲ့ဘုံဘဝကနေတို့ရကြပြီလေနော်အဲ့ဒါတွေကသူ့ရဲ့ဓမ္မပြပါတာအဲ့ဒါအဲ့ဒါအပြင်နဲ့ဆံရရုပ်ဖြစ်တဲ့မျက်စိတွေနားတွေနှာခေါင်းရှာကိုဟရိယဝုထုတို့ကိုလည်းပဲ၎င်းတဖန်နံပိုင်းဆိုင်ရာတတဝရိယသတိတမာတိပညာစသည့်နန္တခံကောင်းများကို၎င်းကံဤအမွေအဖြင့်ကံကစီမံပေးလိုက်ပြီအဲ့ဒီစကားစုလေးလာတယ်ကံဤအမွေအဖြင့်ကံကစီမံပေးလိုက်ပြီတို့ကြောင့်အတိတ်ကံတာဝန်ကျေးပြီအဲ့ဒါလေးသတိထားဖို့လိုတယ်သင်္ကန်းစာကဒီကိုခေါ်လာတာပေါ့နော်ဒီနေ့ဒီကတနေ့ကတမန်နေ့ကသင်ခဲ့တာတရားဒီသင်္ကန်းစာဒီကိုရောက်အောင်ခေါ်လာတာတို့တို့တွေဘဝတစ်ခုရရုံမကဘူးနန္ဒခံကောင်းဖြစ်တဲ့တတ္တရီဝိရိယရီတရီရီတမာရီရီပညာရီတုတ်တန်တမှာပါလာတယ်။တခါမျက်စိနာနှာခေါင်းရှာကိုအတိတိသော ဒီ द्वार တွေကောင်းမွန်စွာတို့မှာပါလာတယ်ဒါတွေအလုံးအတိတ်ကံကြောင့်အတိတ်ကံကသာလင်နော်တို့တွေသူတို့ဘာရဲ့မျက်လုံးကိုကန်းအောင်လုပ်ခဲ့မယ်ဆိုရင်ဒီဘဝမျက်လုံးဟောက်ပဲကြီးနဲ့မွေးလာမှာပေါ့နှုတ်ဝင်လေအရွယ်တစ်ခုရောက်တဲ့ခါမှာမျက်လုံးကွယ်မှာပေါ့နော်အဲ့တော့တို့တွေကုသိုလ်ကောင်းမှုတွေအားရှိတဲ့အတွက်ကြောင့်ဒီမျက်စိတွေနားတွေအတီးတီးလေးကောင်းတခါထိုက်တန်တဲ့ဘုံဘဝမှာအခုလူဘဝကိုရထားတယ်ဖရာသာသနာနဲ့ကြုံနေတယ်ဒါတွေအားလုံးအတိတ်ကံရဲ့တာဝန်ဆိုတော့ဘလောက်ထိကိုယ့်ကိုယ်ကိုကျင့်တတ်တယ်လေပေါ့ကိုယ့်ကိုယ်ကိုမေးပေါ့နော်ဒါကတော့ဆရာဘုန်းကြီးကိုဖြေစရာမလိုတော့ကိုယ့်ကိုယ်ကိုမေးငါဘလောက်ထိဒီဟာကိုယုံကြည်ပြီးကျင့်တတ်တယ်လေဒီမိဘကိုကိုရွေးခဲ့တာမှမဟုတ်တာအင်းစဉ်းစားကြည့်နောက်ကြောင့်ပြန်စဉ်းစားလေဒီမိဘကိုကိုရွေးခဲ့တာမှမဟုတ်တာကံကပြစ်ချလိုက်တဲ့အတိုင်းပဲဒီမိဘဝန်ထဲကိုရောက်တာပဲကိုကိုချစ်ခင်တဲ့မိဘရဲ့ဝန်ထဲကိုရောက်တဲ့သူတွေရှိတဲ့ကဲ့သို့အချို့သားသမီးတွေကြတော့အဲ့ဒီမိဘကဘလောက်ထိမေတ္တာပြတ်တယ်လဲဆိုတော့မွေးတာနေကိုလွန့်ပြပလိုက်တော့တယ်လွန့်ကိုပြပလိုက်တော့တာကဲ့ကြည့်နော်ဆုံးပြပလိုက်တာပေါ့လေဘလောက်များမေတ္တာနည်းတယ်လဲဆိုတော့အမေကိုကြီးမွေးတဲ့အမေပြစ်တဲ့သူကိုကြီးပဲအပြစ်မတင်နဲ့သူ့ရဲ့အတိတ်ကံကိုပြန်စင်းသွားသူ့ရဲ့အတိတ်ကံအရာရာအတိုင်းဟာ costless မဟုတ်ဘူးလေသူအဲ့ဒီအကုသိုလ်ကံကိုထူထောင်ခဲလို့မလို့ကနေပေးဆက်နေရတာပေါ့ဟုတ်လားသူပြစ်ထားခဲလို့မလို့ကိုပြစ်ခံရတာပေါ့ဗျာရိုးရိုးလေးပြောမယ်ဆိုရင်သူကြီးပဲပြစ်ခံရတာမှမဟုတ်တာသူလုပ်ခဲ့တာပြစ်ခဲ့တဲ့အကုသိုလ်ကံကိုထူထောင်ခဲဘူးလို့မလို့အခုသူပြစ်ခံရတာပေါ့အဲ့လိုပဲစဉ်းစားလိုက်တော့လေနော်ဒီကဘလောက်တော့မှမေတ္တာနဲတဲ့အမေပိုင်ထဲကိုရောက်တယ်လေဆိုတော့ပြစ်ကိုပြစ်ခံရတာနော်ပြစ်ကိုပြစ်ခံရတာအဲ့တော့အတိကံတရားရဲ့ဒီစံကျေမှုကတော့လေဒါကြောင့်ကံအရာမကြံစီနေတဲ့ဟိုလိုမဟုတ်ဘူးလားဒီလိုကဟိုလိုလားအဲ့ဒါတိတ်အများကြီးမကြံစီနေဩဒါဒီလိုဆိုရင်ဒီလောက်ပဲရတာကိုနိုင်ဒီလောက်ပဲစဉ်းစားကိုမနိုင်ထွက်တဲ့ဟာကိုတော့မစဉ်းစားနဲ့ဒီဝရီရတော့လော်လော်လေးပဲ cause and effectနော်အနေကဓမ္မဧကပစ္စယအဖြစ်နဲ့ဧကပစ္စယအနေကဓမ္မသူသူ့ရဲ့အကြောင်းဓမ္မတွေအကြောင်းဓမ္မတွေပေါ်မှုဒီအကျိုးဓမ္မတွေပေါ်မယ်အကျိုးဓမ္မတွေအကျိုးဓမ္မတွေဒီအကြောင်းမဲ့ပေါ်တာမဟုတ်ဘူးအဲ့တော့သူ့ရဲ့ပစ္စယကဘာတွေလဲဆိုတော့ကိုတော့နည်းနည်းဒီဝီပေါ်မှုဒီပဲစဉ်းစားကြည့်ပေါ့နော်အဲ့ဒီတော့ဒီခုနစကားကိုပြန်ကောက်လို့ရှင်ဘုသူပြောရင်တော့အရှိကြီးပေါ့လေဒီမှာကောက်မှုချက်ကလေးနည်းနည်းလေးပဲပြောမယ်အဲ့ဒီတယောက်ကဘဝတစ်ခုမှာတုန်းကသူ့ရဲ့သားကိုတက္ကန္တရခရီးတစ်ခုကိုသွားတဲ့အခါမှာမသေးနိုင်တော့တဲ့မပွေနိုင်မချီနိုင်တော့တဲ့အခါမှာနောက်ဆုံးသူ့သားကိုလွန့်ပစ်လိုက်တယ်ပေါ့လေတို့တို့ပြောရင်တော့လွန့်ပစ်လိုက်တယ်အဖေဖြစ်တဲ့သူကတလဲစီပူရင်းနဲ့အမေဖြစ်တဲ့သူကတက္ကန္တရမှာပြစ်ထားတဲ့ခလေးကိုသွားပြန်ကောက်ပြီးပြန်ချီပိုးတယ်ပစ်လိုက်တယ်အဲ့ဒီအကုသိုလ်ကံကအကျိုးပေးပြီဘဝတစ်ခုမှာနော်အကျိုးပေးရတော့မယ်အဲ့တော့ဘယ်လိုအမေမျိုးရဲ့ဘိုက်သေးကိုရောက်မှသာလေဒီကလေးပြစ်ခံရမလဲဆိုတာကိုတော့မစဉ်းစားနဲ့မလို့ရဘူးဘယ်လိုသွားစဉ်းစားမလဲဟုတ်လားကွန်ပျူတာနဲ့တွေ့ပြီးစဉ်းစားလည်းမရနိုင်ဘူးဒါကနော်ဒီကလေးကိုလွန့်ပစ်လိုက်တဲ့အတွက်ကြောင့်သူဒီပြစ်ထားခံရမယ်ဆိုတော့ကံတရားရဲ့စံကျေမှုကဘဝတစ်ခုတည်းကြည့်လို့မလောက်ဘူး။နှစ်ဘဝကြည့်လို့လည်းမလောက်ဘူး။သုံးဘဝဘဝများစွာကိုနော်မြင်တဲ့သူတော်ကောင်းကြီးများဘုရားဆရှိတော်သူတော်ကောင်းကြီးများပြောကြတာကိုပြန်ချိန်ဆပြီးစဉ်းစားရတာ။အဲဒီပုဂ္ဂိုလ်ကလေအဲ့ကလေးပြစ်လိုက်တဲ့ပုဂ္ဂိုလ်ကဒုတိယဘဝမှာတော့ခွေးဘဝရောက်သွားတယ်။အဲ့လိုနဲ့ပဲတန်ត្រာလေရင်နဲ့နောက်တော့ဘယ်ရောက်သွားသလဲလို့ဆိုလို့ရှိရင်သူဘယ်ရောက်သွားတယ်လဲဆိုတဲ့အခါကျတော့သူ့ရဲ့အတိတ်ကံကခုနလွန့်ပစ်ခံရမယ့်ကံပါလာတဲ့ကံကဒီမှာဝိပ္ပယအကျိုးဖြစ်နေဒီဘဝမှာပြီးတော့မယ်ပြီးတော့မယ်ပြီးတော့မယ်ဆိုတဲ့ဘဝမှာဘယ်ရောက်သွားတယ်လဲဆိုတော့ပြည့်ရစာမှဘာရည်သေးကိုရောက်သွားတယ်အဲဒုက္ခဒုက္ခရဲ့လုံထုံးလုံနည်းပေါ့လေဒါတော့လူလောကကြီးကဒီလိုပါပဲပြည့်ရစာမှတွေကတိုက်ပြန်နေပြီးတော့မှသက်ဆိုင်ရာကအတိမှပြုတ်ထားတဲ့ပြည့်ရစာကြီးပေါ့လေတရားဝင်အဲ့ဒီပြည့်တစားကသူ့ရဲ့လုံထုံးလုံကြီးကဘာရှိကြလဲဆိုတော့တမီးမိန်ကလေးမွေးရင်သူ့ရဲ့ပြည့်တစားလုပ်ငန်းကိုဆက်ပြီးဆက်ခံဖို့အတွက်သူ့ ဆောင်ရှောက်ရတယ်။တန်းယောက်ျားလေးမွေးလို့ကျွန်တော်လွန့်ပြေလာရတယ်။ကြည့်နော်။သူ့ဥရေအဲ့လိုရှိတယ်။သူ့ခေတ္တကယဉ်ကျေးမှုကအဲ့ဒါနဲ့အဲ့ဒီပုံကိုဘယ်ရောက်သွားတယ်လဲဆိုတော့ပြည့်တစံမှရဲ့ဘိုက်တဲကိုရောက်တော့မလုံးလိုက်မှလဲဆိုတော့လွန့်ပြေလိုက်တယ်။ဒါလို့ဖြစ်သွားတယ်။နော်။စဉ်းစားရင်နားမလည်နိုင်တော့ဘူး။ဒီလိုထိုင်စဉ်းစားလို့တော့မရဘူး။အဲ့တော့သူက root cause အဖြစ်နဲ့မစဉ်းစားမလဲ root အနေနဲ့ကတော့အခြေခံအဖြစ်ကတော့ကံအကြောင်းနဲ့မဟုတ်ဘူးအကြောင်းနဲ့မဟုတ်ဘူးအကြောင်းရှိတယ်ဒါစီအဲ့ဒီအကြောင်းတချို့ကြတော့တိတ်ပြီးကြာညောင်းခဲ့ပြီကာလအဖြစ်ကြာညောင်းခဲ့ပြီသူထူထောင်ထားခဲ့တာအဲ့တော့ဘဝတစ်ခုရှေးကထူထောင်ထားခဲ့တဲ့ကံတစ်ခုကရှေးကြာကာလတဏှာရောက်တဲ့အခါကျတော့လာပြီးအကျိုးပေးတာအဲ့တော့ကံထူထောင်တဲ့ကာလကတဏှာအကျိုးပေးတဲ့ကာလကအဲတဏှာဆိုတော့သမားအပြင်တာကညာနေရင်လိုက်လို့မမီနိုင်ဘူးပေါ့အဲ့တော့ဒီမှာသမဏေ139အောက်ဆုံးစာပိုက်မှာဝိကွာတော့အရနဲ့ကံတို့အကျိုးပေးဖို့ကံတို့ရအကျိုးပေးနိုင်ဖို့စေရနာကံဟူသောနန္တရားသည်နော်အဲ့ဒါသတိထားနော်အရေးကြီးတယ်နော်စကလုံးလေးကလှတယ်နော်စေရနာကံဟူသောနန္တရားသည်ဥပထေပင်အပြင်ဖြစ်တည်ပြက်ဖြစ်တည်ပြက်သွားတော့ညာလည်းပဲကံဤအရှိန်အဟုတ်အစွမ်းအာနုဘောမူကားအဲ့ဒါလေးရေးကြည့်တယ်သောတ္တဝါတို့၏တဏ္ဍာ၌တည်ရှိနေသည်ခလိုဤမျိုးစီဗီဇအဖြစ်နဲ့မျိုးစီလို့တည်တာမဟုတ်ဘူးနော်ဥပတိပင်နဲ့တွားတာတတ္တိတွေတတ္တိတွေဖြစ်နေတွားတာခိုးတို့ဖြစ်ရင်ကံကိုပြုလို့သောတ္တဝါသည်ဤလူပြည်၌ကွယ်လွန်သေဆုံးသွားပါလျက်အလွန်ဝေးကွာလာသောမရေပြည်နတ်ပြည်ဗြဟ္မာပြည်တို့နှင့်အဘယ်သို့ဖြစ်နိုင်သနည်းဟုမေးဖွယ်ရှိပြန်၏တန်တော်ရနော်အဲ့တော့ဝေးတဲ့နေရာမှာဘယ်လိုဖြစ်မလဲအဖြေကဝေးလွန်းတော့အရပင်ဖြစ်စီနီးလွန်းတော့အရပင်ဖြစ်စီအောက်အရပင်စီအထက်ရဖြစ်စီကံအရှိန်အဟုန်ဤအနုဘောပြန့်နှံ့ခြင်းမီသည်ကြံစီ၍မရနိုင်လောက်အောင်အရှိန်ဟုန်ကြီး၏အကျိုးဝိပက်တို့မီသည်လဲမိမိတို့ဖြစ်ထိုက်သောဘုံဌာနမှာသာဖြစ်ကြကုန်၏ဌာနဘူမိလွယ်ပြောင်း၍ဖြစ်လေမရှိငရဲသာရှိသောဝိပက်သည်ငရဲနိုင်ဖြစ်သည်ဗြဟ္မာသာရှိသောဝိပက်သည်မြမဘုံနိုင်ဖြစ်ကံအရှိန်အောင်ပြန့်နှံ့ခြင်းနဲ့အကျိုးဝိပယ်များကိုတတ်မြတ်တဉာဏ်ရှင်ဖျားသခင်တို့ပင်တော်လဲတားဆီးပိတ်ပင်၍မရနိုင်အဲ့ဒီလိုသွားတယ်အဲ့တော့ဆောစောပြောသလိုဒီကလေးကပြစ်ခံလိုက်ရမယ်ကံပါလာတယ်သူထူထောင်ထားခဲ့တယ်သူကလေးကိုပြစ်ခဲ့လို့မလို့အဲ့တော့ဘလို့မိဘရဲ့ဝမ်းထဲကိုရောက်ရမလဲဆိုတော့သူ့ကိုပြစ်မဲ့အမေဘိုက်ထဲကိုရောက်ရမှာအဲ့ဒီပြင်းမဲ့အမေဘိုက်ထဲကိုဘယ်လိုရောက်ရမလဲဆိုတော့စောစောကပြောသလိုနော်ပြိတ္တာမရဲ့ဘိုက်ထဲကိုရောက်ပြီးတော့မှပြစ်ခံလိုက်ရတယ်။ဘလို့စမ်းကြဲ့တယ်။ဘလို့စမ်းကြဲ့တခါတနေ့ကတနေ့ကအနန္တတထေရေးတဲ့သုံးရက်ကနော်အနန္တတထေဒီအနန္တတထေကြတော့မပေးမလူဘသူကမှမမကိုယ့်အိတ်ထဲကိုကိုယ့်ရဲ့လက်ထဲကိုရောက်တဲ့ဥစ္စာပစ္စည်းကိုမပေးမလူပဲနဲ့အဲ့တော့မပေးမလူတဲ့ကျင့်စဉ်ကိုကျင့်တဲ့သူဖြစ်တဲ့အခါကျတဲ့အခါကျတော့သူကဘာဖြစ်သွားတယ်လဲဆိုတဲ့အခါကျသေတဲ့အခါကျတဲ့အခါကျတော့သူကဟိုနတ်ပြပြီးတော့မှဒုက္ခရောက်မယ်ဘဝမျိုးကိုသူကရောက်ရတော့မှနော်ဆင်းရဲတဲ့ဘဝမျိုးကိုသူရောက်ရတော့မှဆိုတဲ့အခါကျတော့သူဘယောက်သွားတယ်လဲလို့ဆိုတဲ့အခါကျတဲ့အခါကျတော့တောင်းစားတယ်သူနော်တောင်းစားကြွားကိုရောက်တော့ကံရဲ့အရာတန်စီလို့မရဘူးနားမလည်နိုင်ဘူးခက်တယ်ဒီလိုရှိတယ်လေသူ့ရဲ့တူရချုပ်ပေးတူရချုပ်ပေးတူရချုပ်ပေးအဲ့တိချာ different အနေနဲ့တော့မပေးဘူးသူထူထောင်ထားခဲ့တဲ့ကံနဲ့မဆိုင်တာမပေးဘူးထူထောင်ထားတဲ့ကံနဲ့ဆိုင်တာပဲပေးတယ်အဲ့ဒါနင်းစင်တာပါနော်အားလုံးတပည့်တွေအနေနဲ့ဒီကံနဲ့ကံရဲ့အကျိုးပေးပုံပေးနည်းကိုကိုယ်စိတ်ထဲမှာရှင်းအောင်နားလည်အောင်เนาะဒီဓမ္မကနေပြီးတော့မှကိုယ့်ရဲ့ဘဝထဲရောက်အောင်စဉ်းစားကြပါเนาะစဉ်းကျင်ပါသုံးသပ်ကြည့်ပါစဉ်းစားကြည့်ပါကိုယ်ညာမီတလောက်စဉ်းစားကြည့်ကိုယ့်ရဲ့ဘဝလက်ရှိဖြစ်တည်နေတဲ့အခြေအနေကိုလည်းစဉ်းစားကြည့်ကိုယ့်ရဲ့ဘဝမှာဘယ်လိုကံအကျိုးပေးနေဒီမိဘဝန်ထဲကိုရောက်တယ်လဲစိတ်ဝင်စားစရာကောင်းတယ်เนาะဆိုပါစို့ပေါ့လေဒီတည့်နေ့အတွင်းမှာကျောင်းမှာဧည့်သည်တွေဒီလိုပဲအကြောင်းအရာနဲ့ပတ်သက်ပြီးရောက်ကြတယ်စကားစီမီပြောဖြစ်နေတပည့်တွေပါပဲဟုတ်ပြီဧည့်သည်တော့မဟုတ်ပါဘူးဘုံလည်းချိန်လေးနည်းနည်းပြေးပြီးစကားပြောတယ်ဒီကလေးက ဘယ်လိုအကုသိုလ်ကံတွေများထူထောင်ခဲ့တယ်လေပြီးခဲ့တဲ့ဘဝကဒီဘဝရောက်တဲ့အခါကျတော့ဒီမိဘတွေကဒီကလေးကိုကြောင်းတောင်းမထားပေးနိုင်ဘူးဟုတ်ပြီနော်ကြောင်းပညာတော်မှသင်ကြားဖို့အတွက်ကိုအတိတ်ကုသိုလ်ကံပါမလာတဲ့သူကြတော့ဘယ်လိုမိဘဝန်တွေကိုရောက်မလဲဆိုတော့ကျောင်းပညာရေးအာမပေးတဲ့မိဘဝန်တွေကိုရောက်မှာပေါ့နှုတ်နဲ့ကျောင်းပညာသင်ကြားဖို့အခွင့်အရေးမရှိတဲ့နေရာမှာရောက်မှာပေါ့ပေါ်ပြီလားစဉ်းစားနော်ကိုယ့်ဘဝကိုယ်စံချောင်းနောက်ကျောင်းပြန်စဉ်းစားနော်ကိုယ့်စီစဉ်းစားကြည့်အဲ့တော့ဒီအကုသိုလ်ကံကဘုသူကမှဖန်ဆင်းပေးတာမဟုတ်ဘူးသူထူထောင်ထားခဲ့တာသူထူထောင်ထားခဲ့တဲ့ကံနေပေါ်ပြီလားအဲ့ဒါစဉ်းစားကြနော်သူထူထောင်ထားခဲ့တဲ့ကံနေဘယ်လိုစဉ်းစားရင်ကောင်းတယ်လဲဆိုရင်လေပရိသန္တိရဲ့ပြုဒီမိဘဝန်ထဲကိုရောက်တဲ့ပရိသန္တိအပိုင်းကြတော့အတိတ်ကံကရာနှုန်းပြေလွန်မိုးလိုက်ပြီပစ္စုပန်ကိုလည်းဘာမှမဆိုင်သေးဘူးရပြီလားစဉ်းစားလို့ရသလားဒီအဖေနဲ့ဒီအမေကိုတော်ဖို့ကိစ္စလေအဖေသိအမေသိလေပေါ်ပြီလားအဲ့ဒါအရင်တော့လည်းဒါကဟိုအဲ့တော့ဒီဘဝတစ်ခုပေါ့နော်ဒါကဘဝအဟောင်းဒါကဘဝအတိတ်နော်ဒီဘဝအဟောင်းကနေပြီးတဲ့အခါကျတဲ့အခါဒီဘဝအတိတ်ကိုရောက်ရှိလာဖို့အဲ့တော့ဟောဒီတတ္တဝါမှာပြီးခဲ့တဲ့ဘဝမှာအဖေရှိတယ်အမေရှိတယ်သူပတ်ဝန်းကျင်မိသားစုတွေရှိကြတယ်မောင်နှမတွေရှိကြတယ်ဆွေမျိုးတွေရှိကြတယ်ပတ်ဝန်းကျင်တွေရှိကြတယ်စသည်အပြင်သူဘဝတစ်ခုရဲ့ရှိတင်ရှိတိုက်တဲ့အင်္ဂါရတဲ့ပြည့်ပြည့်စုံစုံနဲ့ဒီဘဝတစ်ခုဒီမှာဖြစ်တည်ခဲ့တယ်နော်ဒီမှာဖြစ်တည်ခဲ့တယ်အဲ့တော့သူဒီမှာကံနဲ့ပတ်သက်တာလေ့လာနေတာဆိုတော့သူကံတွေကိုထူထောင်ခဲ့တယ် positive တွေလည်းထူထောင်ခဲ့တယ် negative လည်းထူထောင်ခဲ့တယ်ဒါပေမဲ့ဒီမှာအာမနာတာကိုယ့်ကိုယ်ကိုပြန်သုံးသပ်ကြည့်အခုလိုဘုရားရှင်ရဲ့အဆုံးအမမရတဲ့သူတွေအတွက်ကဟောဒီ negative တွေပဲထူထောင်တာများမယ် positive နဲ့ကိုယ့်ကိုယ်ကိုလည်းပြန်သုံးသပ်ကြည့်နော်အဲ့တော့အဲ့ဒီကံနဲ့အားလျော်စွာဟောဒီမှာဘဝအတိတ်တစ်ခုရတော့မယ်သူထူထောင်ထားတဲ့ကံအားလျော်စွာဘဝအတိတ်တစ်ခုဒီမှာရမယ်ဘဝအတိတ်တစ်ခုရပြီဆိုမှတော့အဖေအတိတ်အမေအတိတ်နဲ့ပြန်ပြီးတော့မှဘဝအတိတ်တစ်ခုကျန်ဆရာတော့မယ်နော်အဖေအစ်အမေအစ်နဲ့ဆ ਾਇ ရမယ်အဲ့တော့အဲ့ဒီအဖေအစ်နဲ့အမေအစ်ကသူ့ပေါ်မှာ 100% ဟုတ် depend ဖြစ်သွားပြီဟုတ်တယ်မလားအဖေအစ်အမေအစ်ရဲ့အချိန်ကြီးအရရကသူ့ပေါ်မှာလွန်မိုးလိုက်ပြီအပြည့်လွန်မိုးခံရပြီစဉ်းစားပါနော်ဖြည့်ဖြည့်ရင်စဉ်းစားပါပြောဘူးတယ်နော်တခါတော့ကရှစ်ရှစ်ရပေါ့လေဒီအကြောင်းအရာတချို့ကြတော့လေဟိုဆရာဘုန်းကြီးစိတ်ထဲမှာနှစ်ပေါင်းများစွာကြာတော့လေမမေ့ဘူးနှစ်ပေါင်းတော့အခုဆိုရ24ဝါနဲ့နောက်ထပ်20လောက်ပေါ့40လောက်တော့ရှိပြီလားမသိနှစ်ပေါင်းများစွာကြာခဲ့တဲ့အကြောင်းအရာလေးတခုပါအဲ့ဒီဘုန်းတော်ဘဝမှာတော့ဒီလိုပဲမြို့တွေရွာတွေရောက်ကြတာပေါ့လေအဲ့တော့ဒီမြို့တွေမှာရောက်တဲ့ခါမှာအရင်ကတည်းကဒီလိုနည်းနည်းဟိုisolate နည်းနည်းနေလေးနေထားရှိတယ် isolate ဖြစ်တယ်နည်းနည်းသိတံလေးအဲနေလေးနေထားရှိတော့အဲတော့ညနေပိုင်းများတော့ပြန်ရောက်လို့ရှင်တော့ဒီမြို့ရဲ့အပြင်ဘက်ကိုသွားဖို့ကြတော့တချို့မြို့တွေမှာကျအပြင်ထွက်တာလွယ်တယ်တချို့မြို့ကြီးတွေမှာကျထွက်ဖို့ခက်တယ်အပြင်ထွက်ဖို့ဆိုတခုတ်တရာကြီးသွားရမယ်ဆိုမလွယ်ပဲအဲ့ဒါနဲ့ဂုံးကျော်တရာကြီးတွေရှိတယ်လေမြို့တွေမှာအဲ့ဒီဂုံးကျော်တရာတွေကတော့များတော့ပြန်ယထာလာတဲ့အချိန်မှာပါရှင်းတယ်များတော့အပြင်ပေါ့လေဟိုမြို့ကြီးတွေတော့ထားပေါ့တာမှန်ဆိုအဲ့ခုံးကျော်တရားပေါ်မှာသွားပြီးအဲ့ဒီညနေဆောင်လေးမှာနေလေးနေတာရှိတယ်။ယထာလေးပါလေနေတဲ့အချိန်မျိုးဆိုရင်လူရှင်းတယ်။အဲ့တော့စိတ်လည်းကြည်ပါလေ။မြင်ကွင်းကျယ်တယ်လေ။ယထာတန်ခါအရှည်ကြီးအဖြောင်ကြီးဆိုတော့အဝေးကြီးတွေမြင်ရတယ်။အဲ့ယထာရေရှန်တိုင်လောက်တာပါညာဒါလေးတွေရှိချင်းရှိတယ်။ကျန်တော့အဲ့ဒီတနေ့တော့တကယ်ကိုပဲခဏချိန်တိစိတ်ထဲမှာဆွေးပြီးထင်ချင်ရခဲ့တယ်မြင်ကွင်းတစ်ခုမြင်လိုက်ရတယ်။အမကြာခဏပြောဖို့ပါလေ။ဒီကုန်းကျော်တရာကြီးပေါ်ကိုတည်းကတက်ရတာပေါ့လေကားနဲ့ဒီလိုတက်တော်တော့အဲ့ဒီလေကားတက်လိုက်တဲ့ဒီ platform ရဲ့အဝမှာတောင်းစားတဲ့ဒကမတယောက်ကအမွာကလေးနှစ်ယောက်ကိုဒီတမန်တလင်းတဏီကိုနေပူထားတဲ့တမန်တလင်းပေါ်မှာဟိုထားပြီးတော့မှအဲ့ဒီကလေးနှစ်ယောက်ရဲ့ခေါင်းရင်းမှာပဲ့ရွဲ့ပြီးနှခမ်းပဲ့ရွဲ့ပြီးတော့မှပိတ်ချုံးနေတဲ့ဖလားတလုံးချတာတယ်အဲ့ဒီမြင်ကွင်းကစိတ်ထက်တော်တော်ထိခိုက်သွားတယ်။ ခလိုင်းတော့စိတ်ရှင်တယ်ဒီပေါ်ရောက်ရင်စိတ်ရှင်တယ်အဲ့ဒီတော့စိတ်မရှင်လန်းတော့ဘူးတနေ့ခလန်းလန်း3 4လန်း15လန်းလောက်သွားပြီးတော့မတရားပြီခလိုင်းလည်းအိမ်နာရက်တယ်သူ့ကိုကြည့်တယ်ဒီကလေးနှစ်ယောက်ရဲ့ကံကြမ္မာကိုဒီလိုမစဉ်းစားတတ်ဘူးလေဒီလိုဒေတာတွေပဲရှိအောင်မလဲတော့ကြီး complete data မရှိဘူးနည်းနည်းနည်းနည်းတော့စဉ်းစားတယ်ဖင်လို့အကုသို့ကံဒီနေမြဒီဘရောင်းစားမှပိုက်တယ်ရောက်တယ်ကျေးဇူးစင်စားရလေဆရာအောင်ဩဇာပဲကံတရားကဒီကလေးနှစ်ယောက်ရဲ့ပိုင်ဆိုင်မှုကဟောဒီဖလားခွဲ့တဝက်ပဲပိုင်တယ်တယောက်ကစင်စားကြည့်နော်သူ့ရဲ့ property ဒါပဲရှိတယ်ခုန theory မမေ့နဲ့နော်အတိတ်ကံကအပြစ်အဝါဒီမှာလာပြီးတော့မဟိုဘောမလုပ်ထားနဲ့မမေ့နဲ့နော်အဲ့ဒါနဲ့စိတ်ရှုပ်ရှုပ်နေပဲဆင့်သွားလိုက်တယ်အဲ့ဒီတော့စိတ်မရှင်းတော့နောက်တော့တော်တော်ကြာကြာလေးအဲ့ဒီပဲလက်ပေါင်းကိုမတက်ဖြစ်တော့အဲ့ဒါနဲ့နောက်တရက်နဲ့သုံးရက်နေတဲ့အခါကျတော့မိတ်ဆွေတယောက်အင်းကသူ့အိမ်မှာထမင်းစားဖိတ်တာနဲ့အဲ့ဒါညနေစာစားဖို့တော့ရောက်တယ်ရောက်တော့သူတို့အနေနဲ့ဝမ်းမြောက်ဝမ်းသာတရင်တခုပြောပြတယ်အဲ့တော့ late marriage အိမ်အောင်ပြုတာနောက်ကြတယ်နောက်ကြတော့အသက်အရွယ်တနည်းလွန်တဲ့အခါကျမှအိမ်အောင်ပြုတော့သူတို့မှအဲဘိုက်ထဲမှာတာသမီရှိတဲ့အကြောင်းပြောပြတယ်တယ်အော်လို့ပြောပြီးအဲ့ဒါကိုဝုံးမြောက်တယ်အကြောင်းနဲ့အဲ့ဒါသူတို့ထမင်းချွေးတာနဲ့တူပါတယ်မိတော့မိနေပြီတယ်အဲ့လိုပဲအလောက်ပတ်သက်လာမှပြောပြပြီးတော့မှပြန်သွားပြီနောက်သုံးရက်လောက်နေရက်လောက်နေတော့အဲ့ဒီနှစ်ခုကလေ case နှစ်ခုကစိတ်ထဲမှာအလိုလို compare လုပ်ကြည့်တာဖြစ်သွားတယ်အဲ့ဒီတထေးမရဲ့ဘိုက်ထဲမှာရှိတဲ့ကလေးကလေအဲ့ဒီတထေးပိုင်ဆိုင်ထားတဲ့ပိုင်ဆိုင်မှုအလုံးရဲ့အမွေခံပေါ်လာအဲ့ဒီကလေးကယောက်ျားလေးလားမိန်းကလေးလားမသိသေးဘူးဘယ်သူမှလည်းမသိသေးဘူးဘယ်သတ္တဝါမှလည်းမသိဘူးဒီအိမ်ကြီးတစ်ခုလုံးရပိုင်ရှင်ကျင်တာကံတရားရဲ့စန့်ကျင်မှုဘလို့အံ့ဩဖို့ကောင်းတယ်လေနော်ဒီပိုင်ဆိုင်မှုအားလုံးရဲ့တခင်ဟာဒီမှာဘိုက်ထဲမှာရောက်လာပြီကျင်တာအံ့ဩဖို့ကောင်းတယ်ခုဖလားခွက်လေးတစ်လုံးကမှတပည့်ပဲပိုင်ဆိုင်မဲ့ကိုသရုံးစားမှဘိုက်ထဲကိုရောက်သွားတာကြည့်ဦးဘသူကဖန်ဆင်းမလဲဘသူကမှဖန်ဆင်းတော့မဟုတ်ဘူးသူထူထောင်ထားခဲ့တဲ့ကံအားလျော်စွာပဲသူတိတ်တတ္တဝါတွေထူထောင်ထားတဲ့ကံအားလျော်စွာပဲနောက်တော့နည်းနည်းနည်း3နှစ်5နှစ်ပေါ်လိစတဲ့ပြင်အဲ့လိုပဲတာဝန်နဲ့နေခဲ့တဲ့မြို့တွေမှာဆရာဘုန်းကြီးဘလို့ပါလူဘွားတော်နဲ့လူချင်းနဲ့လူကြီးများပါလေခင်ကြပါလေအဲ့ဒီမြို့ကိုတစ်ခေါက်ပြန်ရောက်တဲ့အခါမှာအဲ့ဒီကလေးလေးအဲ့ဒီတော့ကတော့နှစ်ပေါင်း40နိုင်ငံသားကဖွင့်တဲ့ကျောင်းနေပါလေတော့မရှိသေးဘူးလို့ထင်ပါတယ်မရှိတော့လေနော်အဲ့ဒါကျူရှင်နေပါလေညာလေးပဲရှိနေတယ်ထင်တယ်အဲ့ဒါနဲ့အဲ့ဒီကလေးလေးရဲ့အဲ့ဒီကလေးလေးကိုမြင်ခဲ့တော့အဲ့ဒီကလေးလေးကမင်းကလေးဖြစ်နေတယ်မင်းကလေးဖြစ်တယ်အဲ့ဒါသူ့ရဲ့ future plan တွေသူတို့ပြောပြတယ်ဩစတြေးလျမှာကျောင်းသွားတက်ဖို့ကိစ္စလို့ပြချမ်းတာဘလို့ပါညာအများကြီးရှင်းပြတယ်သူတို့ပြောပြတယ်သူတို့ကလည်းဒီကောင်စားမှတယောက်နဲ့ပတ်ကဲနှစ်ခုပဲပြောမလဲအနာစရာကြီးနော်သူကမဆိုင်ဘူးလေ different case တွေတခြားကိစ္စလေဆရာဖုန်းကြီးစိတ်ထဲမှာတော့လွန်မိုးထားတယ်လေခဏချင်းဒီလွန်မိုးတယ်လေနော်အဲ့ဒီကလေးမလေးကနိုင်ငံသားမှတော့ပြီးတော့မှအဖွဲရတယ်တပီးခဲ့တဲ့၄၅ခုနှစ်ကလည်းတစ်ခေါက်ပြန်ဆုံးတယ်အဲအဲ့ဒီကလေးတောင်မှဟုတ်တော့ပေါ့နှစ်ပေါင်း30အသက်30 40လောက်ရှိပြီပေါ့အင်း30ကျော်40လောက်ရှိလူကြီးဖြစ်သွားပြီအဲ့ဟုတ်ပြီမမကြီးအဲ့ဒီအိမ်ကြီးရှင်ဖြစ်သွားပြီကလေးကအဲ့ဒီအိမ်ပိုင်ရှင်ဖြစ်သွားပြီသူ့အဖေမကတိတ်ပြီးတော့မှအရွယ်လွန်သွားကြပြီအဲရှိမရှိတော့ဘူးလားရှိနေလားမသိဘူးအဲ့ဒီအိမ်ကြီးရှင်မှာပိုင်ရှင်ဖြစ်သွားတယ်အဲ့ဒီဘိုက်ထဲကကလေးလေးအဲ့ဒီတရောင်းစားကလေးနှစ်ယောက်တော့ဘယ်ရောက်သွားလဲမသိတော့ဘူးအဲ့ဒါတော့ဘဝရဲ့စံကျေပုံကကံရဲ့စံကျေပုံကံရဲ့စံကျေပုံထူးထူးထောင်ထားခဲ့တဲ့ကုသိုလ်အကုသိုလ်ကံရဲ့အကျိုးပေးတယ်ကလေးအံ့ဩဖို့သိကောင်းတယ်အဲဒီမှာဘာတော့စဉ်းစားဖို့လိုတယ်လဲဆိုတော့လေဘဝတစ်ခုမှာအဲ့ဒီလိုပြိတန်တွေချော်ပြီးတော့မှလုံချသွားပြီဆိုလိုက်လို့ရှိရင်အဲ့ဒါဘဝအများကြီးနောက်80ဒုက္ခရောက်သွားနိုင်တယ်စဉ်းစားနော်ဘာလို့လဲအဲ့ဒီဘဝမှာအဲ့ဒီပဒရောင်းစားကလေးနှစ်ယောက်ကဘယ်လိုပညာတွေများသင်ခဲ့ပြီးတော့မှဘယ်လိုလိမ္မာရေးချရှိမလဲဘာတွေသင်ကြားမှုရမလဲတို့မှာဘာမှ right teaching good teaching right advice တွေသူဘာမှမရနိုင်ရှာခုကလေးမလေးကတခြားနိုင်ငံမှာတော့ပြီးပြန်သင်ကြားပြီးတော့မှဘွဲရပြီးတော့အဲ့ဒီအိမ်ကြီးရှင်ဖြစ်သွားတယ်။အဲ့ဒီအိမ်ပိုင်ရှင်ဖြစ်သွားတယ်။အမွေခံရတယ် Let it be clear. I'm almost here. No? I don't know. 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 I don't know.ဘလုကံနေထူတော်ခဲလို့ဒီရောက်တာလေအသေးစိတ်တော့မသိဘူးလေယူရတော့ပြောလို့ရတာပေါ့ဒီ ओरी ရတော့ဒီမှာပြောလို့ရတာပဲအလွန်ကြီးကျယ်တဲ့ကုသိုလ်ကောင်းမှုတွေကြောင့်ဒီကလေးမလေးကအခုလို့တစ်သေးရဲ့ဘိုက်တဲ့ကိုရောက်ပြီးတော့မှအကြောင်းပညာတွေကောင်းကောင်းတင် जा ခွင့်ရပြီးတော့မှလိမ္မာရင်ကျေးပြီးတော့မှဘဝတစ်ခုကိုလတ်လပ်ပါပါတည်တည်တတ်တတ်နဲ့ခဏရက်တည်သွားတာပေါ့ဝန်တော်စားကလေးနှစ်ယောက်ကတော့အလိုနည်းနဲ့မှသူ့ဘဝကလက်ပါစရာမရှိဘူးအဲ့တော့ဒီဟာကိုသိသိချာချာစဉ်းစားကြပါအဲ့တော့ဒီမှာစဉ်းစားကြအောင်ဟောဒီပုံကိုကြည့်လို့ရှိရင်ဒီဘဝအတ္တမှာရမယ်ဒီအဖေအတ္တနဲ့ဒီအမေအတ္တကသူ့ဘဝမှာညာနှုံးပြေလွှမ်းမိုးလိုက်ဒီဘဝမှာလွှမ်းမိုးလိုက်အဲ့တော့အလွှမ်းမိုးခံလိုက်ရမှာကသူ့ထူထောင်ထားတဲ့ကံအလို့ကလွှမ်းမိုးခံရမှာလေသူ့မှာကံကောင်းတဲ့ကံတွေထူထောင်ခဲ့ဒီမှာကောင်းတာတွေလာမှာပေါ့မကောင်းတဲ့ကံတွေထူတိုင်းမကောင်းတာတွေလာမှာပေါ့ဒီချင်းကစားပြီးကိုယ်ကြောင့်ကိုယ်စဉ်းစားကြည့်ကိုယ်ပဋိသင်္ခါစဉ်းစားကြည့်အမေနော်ကုမိဘဘယ်လိုမိဘလက်ထက်ကိုရောက်ပြီးတော့ဘယ်လိုဖြတ်တန်းခဲ့တယ်လဲဆိုတော့အခုပဲစဉ်းစားပေါ်လိုက်ပြီဆရာဖုန်းကြီးစဉ်းစားပြီးတော့အခုပဲပေါ်ပြီးစဉ်းစားပြီးသွားပြီဟုတ်ပြီနော်အဲ့ဒါကကိုယ်ကိုယ်ပဲမိဘကိုတေးကျေးဇူးတင်စရာကောင်းတယ် Thank you ကျေးဇူးတင်တယ်ငါတို့ဘဝကိုတည်တည်တတ်တတ်ကလေးပြောင်းထူထောင်ပေးလိုက်တယ်ဟုတ်ပြီနော်ကောင်းကောင်းမွန်မွန်ပြောင်းထူထောင်ပေးလိုက်တယ်ဆရာသမားကြီးကျေးဇူးတင်တယ် Thank you ဟုတ်ပြီနော်ဘဝလမ်းကြောင်းမှန်ကန်အောင်သင်ဆုံးမပေးလိုက်တယ် Thank you ဒါပေမဲ့အဲ့ဒီမိဘရဲ့ဆူဆုံးမှမှုကိုခံယူနိုင်စွမ်းတဲ့တတ်တည်နဲ့အဲ့ဒီဆရာသမားတွေရဲ့နင်ကြားပေးတာကိုလိုက်နာနိုင်စွမ်းတဲ့စွမ်းရည်တော့ပါရအောင်ပါလေခုနတတ်တာတိလတုဒ္ဒစာကပညာကြီးအတိတိတော့နော်စန္ဒဝိရိယစိတ်တဝိမန္တကြီးအတိတိတော့ဓက္ခံကောင်းနေပါရအောင်ပါပေါ့ဒီဓမ္မကိုနှတ်ထောင်စဉ်းစားနှတ်ထောင်ပြီးတော့ကတော့ပုံကုန်နဲ့ပြန်ချိန်လိုက်ခုနကပြောခဲ့တယ်လေကုလကံစေရနာအကုသကံစေရနာကုသလစေရနာအကုသလစေရနာမနေ့ကတာနော်ကာမပစ္စည်းမှာဟုတ်ကနေပေါ့လေအဲ့တော့အဲ့ဒီကံစေရနာကတော့မမြင်ရဘူးလေတတ္တိကိုပြောတာလေအဲ့ဒီကံစေရနာကိုပုဂ္ဂိုလ်နဲ့ပြန်တယ်ပုဂ္ဂိုလ်နဲ့ပြန်ချင်ခုနကတရောင်းစားမကလေးနဲ့ခုနကတထေးမရဲ့ကလေးအဲ့ဒီပုဂ္ဂိုလ်နဲ့တစ်ခါပြန်ပြီးတော့မှမိမိဘဝနဲ့ပြန်ပြီးတော့မှချိန်ထိုးကြည့်ချိန်ထိုးကြည့်เนาะဒီဓမ္မကိုကိုယ့်ရဲ့ဘဝနဲ့ရအောင်ချိန်ထိုးကြည့်ဩဒီဘဝကဒီလိုသွားနေတာနာဒီကဟောဒီလိုကုသလစေရနာကြောင့်ခဏဒီဘဝမှာအခုလိုအောစရာကောင်းတော့ဘုရားရှင်ရဲ့နည်းနည်းတဲ့ပဋ္ဌာန်းတရားတော်တွေကိုစိတ်ဝင်စားတဲ့တတ္တိတွေတို့မှာเนาะတတ္တဒီလာတုတ္တသာယခဏသန္ဓဝိရိယစိတ်တော်ဝိမာန်တတွေတို့မှာဒီတတ္တိကောင်းတွေပါတာပါလားဟုတ်ပြီเนาะဒီတတ္တိကောင်းနေကြောင်တို့ရဲ့တန်တာမှာတတ္တတိလတုတ္တစာကပညာတွေအတိအကျတိုးနေတာပါလား။ဟောဒါပုဂ္ဂိုလ်ဘယ်ရောက်သွားလဲဓမ္မကခန္ဓာကိုရောက်သွားပြီ။နော်။ဒီစာနဲ့ပုဂ္ဂိုလ်နဲ့စာနဲ့မိမိခန္ဓာနဲ့တိုက်တက်တယ်အလေးချင်းစာတစ်ခုတစ်ခုတည်တိုင်းတည်တိုင်းအလုံးတော့မတိုက်နိုင်ဘူးပေါ့။ကိုတိုက်နိုင်တယ်လို့ပေါ့။နည်းနည်းရနည်းနည်းပေါ့။အဲ့ဒါဆိုလို့ရှိရင်ဘာဖြစ်ထွက်တယ်လဲဆိုတော့မိုက်လို့မဖြစ်ဘူးလိမ္မာမဖြစ်တော့မယ်ဟုတ်ပြီနော်ဒါကြောင့်ကောင်းကံนี่ထူထောင်မိဖို့ရည်ကြီးတယ်ဟုတ်ပြီနော်ကောင်းတဲ့ကံนี่ထူထောင်မိဖို့ရည်ကြီးတယ်ဘုလိုဒီပဋ္ဌာန်းတန်နှန်းကိုညစဉ်တင် जा ခွင့်ရထားတယ်နော်တပည့်တွေဘက်ကလည်းပဲတက်ရောက်ခွင့်ရထားတယ်ဒီကံนี่ကိုတို့တို့တွေနာနေခဏကကံအဖြစ်နဲ့အကျိုးပေးနေတယ်ကနေ့ပိဿုပံသာသာတကံကိုထူထောင်နေတယ်ဆိုတော့လေပဲဒီစာနဲ့ကိုယ့်ရဲ့ခန္ဓာနဲ့ကိုယ့်ရဲ့လက်တွေပေါ်နဲ့ပြန်ချိန်စားကြည့်ပါနော်နာနေခဏိကကံအကျိုးပေးနေတယ်သာသာတကံကလို့ထူထောင်နေတယ်တခုတည်ကြတာရှိတယ်အဲ့ဒါပါလဲဆိုတော့ဒီလိုထူထောင်ကနေ့ဒီလိုပုံစံနဲ့အခုလိုညာဥပိုင်းလေးမှာအေးချမ်းတဲ့တရားစကားနဲ့ထူထောင်ခွင့်ရတာရာသက်ပံတေရပံတေရဇုံနောက်ပံပေါင်း30 50တရားအဲ့လိုတော့မရနိုင်ဘူးကာလတစ်ခုတည်းပဲရမယ်နော်ကာလတခုတည်းရမယ်ဒါကိုကြောင်းချစိုက်ကြဆရာဘုန်းကြီးဘာလို့ဒီလောက်ကြောင်းချစိုက်တယ်လဲဆိုတော့ဒီကုသိုလ်ရအောင်ယူနေတာလေ နော်ဒီကုသိုလ်ကောင်းမှုကိုရအောင်ကျူးနေတာမိမိအတွက်လည်းပဲဉာဏ်ပညာတွေတိုးတယ်တပည့်တွေလည်းပဲဉာဏ်ပညာတိုးတယ်နော်တတ္တဒီလဒုဒ္ဒဆာကပညာပေါ့လေနော်သူတို့ကဥစ္စာတွေတိုးတယ်ဆရာမှလည်းတိုးတယ်တပည့်တွေမှလည်းတိုးတယ်အဲ့ဒါကုသိုလ်တွေပဲအဲ့တော့နောက်ဘောရတဲ့ဘဝမှာတပည့်ရောဆိုပါစို့ဆရာဘုန်းကြီးအနေနဲ့ဒုတိယရတဲ့ဘဝမှာတတ္တဒီလဒုဒ္ဒဆာကပညာတွေတိုးပြီးတော့မှအသိဉာဏ်ပညာတွေတရားတရားတွေသီလတရားတွေကိုထက်မြက်တဲ့သူဖြစ်ပြရသေးလို့ဆွတ်တောင်းနေစရာမှမလိုတာမလိုတော့ဘူးလေဟုတ်တယ်မလားတူတော့ကြိုးပေးပါလေဟုတ်ပြီလားဗျာအေးနော်လင်းနဲ့လုံးလို့ပါနော်စာတွေကကောင်းလုံးအောင်ကြည့်လို့အဲပြောစရာလေးကအဲနည်းနည်းကလေးရှိတယ်စာမျက်နှာ235မှာကာမျိုးစီဤတတိမျိုးစဉ်တစ်ခုသည်ဆံရသစ်ပင်ကိုတစ်ချိန်ပေါက်ရောက်စီပြီးသည့်အခါအသုံးမကျတော့တဲ့ကဲ့သို့အတိတ်ကံကမြုပ်နှံထားရသည့်အရှိန်အဟုတတ္တိသည်လေနော်အန်အန်ဒါလိုင်းလုပ်နော်အရှိန်အဟုတတ္တိသည်လေဆိုတော့အန်ဒါလိုင်းလုပ်ထားလိုက်အဆံရအကျိုးကိုပြီးပြီးသည့်အခါမှာအရှိန်အဟုကုန်ခန်းလေတော့သည်အဲ့ဒါနေမှတ်သားထားဖို့လိုတယ်အဲ not ever online online ဟုတ်တယ် ever online မဟုတ်ဘူးဟုတ်ပြီနော်ဟောလာမသိဘူး online ဟုတ်တယ်ထူထောင်ထားလိုက်တဲ့အကုသိုလ်ကံကုသိုလ်ကံဒီတော့ဒီ ever ever မဟုတ်ဘူးသူ့ရဲ့အကျိုးပေးကာလပြီးရင်ပြီးသွားပြီဒါဆိုလို့ရှိရင် ever သာဆိုလို့ရှိရင်ပိဿနန္တရကံလွန်ကျူးထားတဲ့တော့ဘယ်တော့မှနှလားမထူတော့သာဝရငရဲဖြစ်မှာပေါ့ဒီစကလုံးကြားဘူးမယ်ထင်ပါတယ်သာဝရငရဲဆိုတဲ့စကားနော်သာဝရငရဲမရှိပါဘူးနော်သူ့ကာလတစ်ခုပြီးရင်ပြောပါပြီသူရဲ့ကံမျိုးစီခုနအပင်ပေါက်တယ်အပင်ပေါက်ပြီးရင်သူတတ္တိပြီးရပြီလေအဲ့လိုမျိုးကြတော့လေတို့ဒီပါလေကွန်မက်ထရီတင်တဲ့အခါမှာတီအိုရန်နေနဲ့နော်တီအိုရီတွေနဲ့ဝင်လောက်တယ်လေပရုဖလုတ်တယ်မလားအခုဒီမှာလဲပရုဖလုတ်လေပရုဖလုတ်ကြည့်လိုက်ကိုဘောကကြောင်းတော့ဘောပဲတည်တော့မတည်ဘူးပရုကထုတ်လို့မရဘူးဟုတ်ဘယ်ပရုပေါ်လာတယ်လဲစဉ်းစားကြဘုထုနားထောင်ထားတာလေအဲ့မှာထုတ်ကြည့်လိုက်အရှင်အနန္ဒာလောင်းတဲ့အရုစာမင်းသမီးဘဝမှာ14ဘဝထင်တယ်သူသိတယ်။မရင်းတဲ့ဘဝမှာသွားပြီးတော့မှကာမိတုမိစ္ဆာစာရကံလွန်ကျူးရတာနေပြီးတော့မှနောက်မှတလဇတ်ကြီးဒုက္ခရောက်သွားတာ73ဘဝတိုင်အောင်ထင်တယ်။နော်72ဘဝတိုင်အောင်လားမသိဘူး။72ဘဝထင်တယ်။73ဘဝကနတ္တဘဝလား14ဘဝမှာအရှင်အနန္ဒာဘဝနဲ့တွေ့တယ်။ဆိုတော့အဲ့ဒီကံကဘာဖြစ်လာလဲဆိုတဲ့ကကြာခုနအပင်ပေါက်တာပေါ့။အပင်ပေါက်တာအပင်ပေါက်ပြီးရင်မျိုးစီပြီးသွားပြီလေလောက်ပြီးပြီးသွားပြီဒီသဘောမျိုးပဲသူအကျိုးပေးပြီးပြီကာမိတုမိစ္ဆာဇာရကံရဲ့အကျိုးပေးပြီးသွားပြီပြီးပြီဆိုလို့ရှင်ဒီကံလွတ်မြောက်သွားပြီပြီးသွားပြီနားလည်လားမသိအဲ့ဒါစဉ်းစားနော်ဒါကြောင့် ever online တော့ online တော့ဟုတ်တယ် online ဖြစ်သွားတယ် ever မဟုတ်ဘူးသူကာလတစ်ခုတည်းအကြောင်းတစ်ခုပြည့်စုံရင်ဒါပြီးသွားပြီကံအချိန်အဟုတ်တတ်တည်ပြီးဆံရအကျိုးပေးပြီးတော့ကအချိန်ဟုတ်ကုန်ခန်းပြီထို့ကြောင့်ဒုတိယစာပိုင်းစေရနာကွယ်ပြောက်ရာနဲ့တေယကိုသာကွယ်ပြောက်၏သူဤနာနေခဏိကကမ္မတ္တတိမှာမပြောက်မပြက်ဆက်လက်တည်ရှိ၏တည်ရှိတယ်ဆိုတာကအဲ့ဒီမှာတတိတာနော်တည်ရှိတယ်ဆိုတဲ့စကားကိုတွေ့တိုင်းတွေ့တိုင်းဥပတိပင်ဆိုတာကိုမမေ့နဲ့ဖြစ်တည်ပြက်ဖြစ်တည်ပြက်ရှိနေတော့အကျိုးပေးပြီးသည့်အခါ၌အကျိုးပေးခွင့်မရ၍ဩတိကံဖြစ်သည့်အခါကျမှသာထိုစေရနာဤတတိများကလုံးဝကင်းရှင်းသွားတော်သည်ဩတိကံဖြစ်သွားရမှာเออแล้วกันลุลุบုံนี่ก็ไอ้ตัวสร้างเจ๋เลยไอ้เปียตะหลอกเนเน่เตยาดิก็พระရှင်เนี่ยญาณดอมาเว้ยฮ้อหลุยาดาเปียเนาะตะมันกาชังกาพระอมีขันยုံเนี่ยปัญญาชีอมีขันยုံเนี่ยပြောหลุไม่อยากหูไม่ลุยหูนะน้าเลยก็ตลอดแค่เตเนาะอลุแค่แค่เลยอะแล้วจังพระเนี่ยญาณดอโตยล้วยโตยล้วยเจซุติเนี่ยตะมันยุตญาณดอบอมาโตยล้วยโตยล้วยยုံจิมูอาก้องลาเลยโหลชูยงนี่ดิชอบจาเลยมั่นมาသမီးတို့ညံတော်နဲ့တာမဟုတ်ရင်ဘယ်လိုမှမဟုတ်နိုင်ဘူးဘယ်လိုမှဟုတ်နိုင်ကြချောမရှိဘူးဟုတ်ပြီနော်ဘယ်လိုမှမသိနိုင်ဘူးဒီသွားနေတဲ့ဒီ mental process ကဒီဖြစ်တည်ပြက်ဖြစ်တည်ပြက်ဖြစ်တည်ပြက်နဲ့လက်ဖြောင့်တစ်ချက်ဒီ grade တစ်သိန်းနဲ့သွားနေလေဖြစ်တည်ပြက်ကြီးကိုဘယ်လိုလို့နားလည်နိုင်မလဲဒီမှာစကားဆက်မိသွားတဲ့အခါကျတော့အဲ့ဒီဖြစ်တည်ပြက်ဖြစ်တည်ပြက်အစင်းတာမရှိဘူးဆိုရင်တရားစဉ်းစားနော်စင်နာနော်ဖြစ်တည်ပြက်အစင်သာမရှိဘူးဆိုရင်အကောင့်ထဲတစ်ခုကအမတအနေနဲ့မတည်တဲ့မပြောက်တဲ့မပြက်တဲ့အ အကောင့်တဲ့တခုကဘဝတခုကိုချပေးရတော့မယ်ကုပေးရတော့မယ်နားလည်လားဒီဖြစ်တည်ပြက်ဖြစ်တည်ပြက်နဲ့သွားနေတယ် mental continuity မှာ process တဲ့မှာဖြစ်တည်ပြက်ဖြစ်တည်ပြက်ဖြစ်တည်ပြက်တာမဖြစ်ဘူးဆိုရင်ဒါကူသာလင်းမတိခွင့်မရဘူးဆိုရင်အကောင့်တဲ့တခုကနေပြီးတော့မှာအထဲမှာရှိပြီးတော့မှာနောက်ဆုံးတည်တဲ့အခါမှာဒီကောင်ထဲကနောက်ထပ်ဘဝတခုကိုကုပေးရတော့မယ်အဲ့ဒါက essence အဲ့ဒါအရေးကြီးတာပဲဒီမှာကြီးအခုဒီပုံထဲမှာဘလို့ဖြစ်တယ်လဲဆိုတဲ့အခါကြတဲ့အခါကျတော့ဟောဒီတတ္တဝါကနေပြီးတော့မှအကိဉ္စီဒီဖြစ်တည်ပြက်တာနဲ့နားမလည်ဘူးမရှိဘူးနားမလည်နိုင်ဘူးမသိနိုင်ဘူးဆိုလို့ရင်ဟောဒီတတ္တဝါရဲ့တန်တန်ကနေပြီးတော့မှဟောရတခုလေးထွက်ပြီးတော့မှဟောဒီတန်တန်လေးကိုရောက်ပြီးတော့မှကုရမယ်ဒီတတ္တဝါတည်တဲ့အခါမှာလည်းတစ်ခါပြန်ပြီးထွက်ပြီးတော့မှဒါကိုသွားကုရမယ်ဒီတတ္တဝါတန်တန်နဲ့ပြန်ထွက်ပြီးဒီမှာသွားကုရမယ်ဟောဒီတတ္တဝါတန်တန်ထွက်ပြီးဒီမှာကုရမယ်အဲ့ဒီလိုနဲ့ဒါကြီးကအမတအဖြစ်နဲ့အမတဆိုမသေးတာကိုပြောတာမသေးတဲ့ခိုင်ခန့်တဲ့တည်တတ်တဲ့သဘောတရားကြီးကဒီလိုတန်ត្រာလေပြီးတော့မှသွားနေရမယ်လို့အလေးပဲရတယ်အမတရှိတယ်ဝိညာဉ်ခေါ်တယ်ခေါ်လက်ပြခေါ်ရင်ခေါ်ကြိုက်တာခေါ်မသေးဘူးသူကတော့လူသာသေးတာအဲ့ဒါလွယ်မှာလေအဲ့ဒါလွယ်မှာလေအဲ့ဒါတန်ត្រာဒိဋ္ဌိ wrong view wrong understood နော်ကက်ကက်ကလေးနော်ဒါကိုလေးလေးနဲ့နဲ့ထားနော်အခု emphasize လုပ်ပြီးဆရာဖုန်းကြီးပြောတာ3-4ချိန်ရှိသွားပြီ။ဒီပြီးခဲ့တဲ့ passing down လည်းပြောဘူးလေ။အခုအလေးနဲ့ထားပြောနေပါလေ။ဒီဖြစ်တည်ပြက်ဖြစ်တည်ပြက်ဖြစ်တည်ပြက်ဒီ continuity သဘောသာလင်းဖျားရှင်ဟောကြားပေးထားတာမရှိရင်စောစောပုံသေးမှာပွက်ပြတယ်လို့အကောင့်တဲ့တစ်ခုကထွက်ရတော့မယ်။နောက်ဘဝအစ်စ်ကိုဝင်ရတော့မယ်။နောက်အကောင့်တဲ့ဘုတစ်ခုကထွက်ပြီးတော့နောက်ဘဝတစ်ခုကိုဝင်ရတော့မယ်။ရပြီလား။ဒီ theory တခုကိုရထားပြီးအဲ့ဒါကို proof လုပ်ပေးရမယ်တသိထူအောင်တသိထူဖို့တော့ quotation တွေယူရမှာပေါ့ proof တွေယူရမှာပေါ့အခု quotation ဖုံးဖုံးယူမယ်အခုယူပြမယ်တခုသောကာလမှာမကြာခဏပြောဘူးလေဘုရားရှင်ကလက်သေးခွန်ပေါ်မှာမြေမုံလေးတင်ပြီးတော့မှာအော်အဲအဲမြေမုံတင်တာပေါ့အရှင်အနန္ဒာကိုမိတ်တယ်အနန္ဒာတဲ့လောကကြီးမှာတိတ္တခိုင်ခန့်တာဆိုလို့ဟောဒီမြေတမုံစာရှိရင်နဲ့မြတ်တော်အကျင့်ကျင့်စရာမလိုတော့ဘူး။မြခင်ချစ်ပါအကျင့်တိလသမားလေးပြန်ကျင့်စရာမလိုတော့ဘူး။တိတ္တခိုင်ခန့်တာဆိုလို့ဘာမှမရှိဘူး။အဲ့ဒီ advice ကဘုံဘုံရဲ့စိတ်နှလုံးကိုသိပြီးတော့မှအေးချမ်းစေတယ်။သိပြီးတော့မှကိုပဲကျေးဇူးတင်တယ်။သိပြီးတော့မှ deep ဖြစ်တာ။နော်သိနေနေတယ်တိတန့်ခိုင်ခန့်တာမရှိဘူးတိတန့်ခိုင်ခန့်တာဒါလင်းအကယ်၍ရှိမယ်ဆိုရင်ကြည့်လေဟောဒီမှာဒီ continuity ဘယ်လိုသွားနေတယ်လဲနော်အဲ့တော့ဒီမှာကြည့်ဟောဒီအစဉ်ကိုခုနပြန်ဆွဲပြမယ်ကြွန်ကြည့်အဲ့တော့ဟောဒီတတ္တဝါကသိမယ်ဒီတတ္တဝါသိတဲ့အခါကျတော့သိကနည်းရောက်တော့ဒါလေးထွက်ရမှာလေဒီကနေ anyhow ပေါ့တစ်ခုခုပေါ့အမတခေါ်တာပေါ့နော်ဝိညာဉ်ပဲခေါ်ခေါ်လိပ်ပြာပဲခေါ်ခေါ်ဘာကြီးခေါ်ခေါ်ထွက်ပြီးတော့မှဒီထဲကိုဝင်ပြရဒီဝင်နေမပြီးဘူးနောက်ဘဝကျတော့ဒီထဲကနေတစ်ခါပြန်ထွက်ပြီးတော့မှဒီထဲကိုဝင်ပြရအောင်နောက်ဘဝကျဟိုက်ထဲကနေထွက်ပြီးတော့မှဟိုက်ထဲကိုပြန်ဝင်ပြရအောင်ဒီမှာဒီတတ္တဝါထဲကိုဝင်ရအောင်နောက်ဘဝကျတော့ဟိုဒီတတ္တဝါထဲကိုပြန်ဝင်ပြရအောင်ဒါကြောင့်ဒီအမတဆိုတာကြီးကတော့ဘယ်တော့မှကိုမသေးတော့ဘူးပေါ့ဘဝလေးလာရင်တစ်ထောင်တစ်ပေါင်းတသိန်းတကယ်ပြောင်းမယ်မသေးဘူးအဲ့ဒါ wrong ဘုရားစာပေမှာအဲ့ဒါ wrong ဟုတ်ပြီနော်အဲ့ဒါ wrongအဲ့ဒါကိုဒိဋ္ဌိအနေနဲ့တောင်မှတတရဒိဋ္ဌိအနေနဲ့တောင်မှဒီမှာလာပြီးတော့မှဒီအမိနာမနဲ့ကိုဒီမှာက wrong အနေနဲ့ wrong view wrong understood ဟောလို့မထားတယ်အဲ့ဒါဒီသွားနေတဲ့ mental continuity ကဖြစ်တည်ပြက်ဖြစ်တည်ပြက်ဖြစ်တည်ပြက်အစင်းနဲ့သွားနေတယ်ဟုတ်ပြီနော်ဖြစ်တည်ပြက်အစင်းနဲ့သွားနေတယ်ဒီဖြစ်တည်ပြက်အစင်းနဲ့သွားနေတဲ့တဲမှာဒီမှာဘာပါလာတယ်လဲဆိုတော့ဒီမှာကြည့်ခုန230ငါထို့ကြောင့်စေရနာကွယ်ပြောက်ရာ၌တေယကိုသာကွယ်ပြောက်ရည်သူဤနာနေခဏိကတတ္တိမှာမပြောက်မပြက်ဆက်လက်တည်ရှိရှိဤအဲ့ဒီမပြောက်မပြက်မှာဖြစ်တည်ပြက်နေမပြောက်မပြက်တာပြောတာအဲ့ဒီအလုံးဤကုန်းချုပ်တော့မယ်ဒီဖြစ်တည်ပြက်ဖြစ်တည်ပြက်ဖြစ်တည်ပြက်ဖြစ်တည်ပြက်သွားနေတဲ့ဒီ continuity နော်ဖြစ်တည်ပြက်အစဉ်နဲ့သွားနေတဲ့ဒီ continuity မှာအဲ့ဒီ continuity ထဲမှာနော် process ထဲမှာဘာဖြစ်သွားတယ်လဲလို့ဆိုတဲ့အခါကြတဲ့အခါကျတော့ဟောရာကပြက်ဒီမှာသူ့ရဲ့တတ္တိတွေပြီးဟောတာတစ်ခါပြည့်ဒီမှာတတ္တိတွေလက်ဆင့်ကဒါပြည့်ဒီမှာလက်ဆင့်ကဒီမှာတပ်လက်ဆင့်မကန်းတော့လဲကန်းတဲ့ကဲ့သို့ ဒီကိစ္စကနဲ့နားလည်အောင်ပေါ့နော်လက်စင်မကန်းတော့လေသူရတ္တိတွေတ္တိတွေတ္တိတွေတ္တိတွေဒီတ္တိတွေကတော့ဖြစ်တည်ပြည့်အချိန်ထဲမှာဖြစ်တည်ပြည့်ဖြစ်တည်ပြည့်အချိန်ထဲမှာပါလာခဲ့တယ်အဲ့ဒါကိုစာနဲ့ပြောလို့ရှင်မပြောလဲဆိုတော့သေရဏကွယ်ပြောက်နဲ့တေယကုသာကွယ်ပြောက်သူဤနာနေခဏိကကမ္မတ္တတိမှာမပြောက်မပြက်ဆက်လက်တည်ရှိအကျိုးပေးပြီးတဲ့အခါနဲ့အကျိုးပေးခွင့်မရရဲ့ဟောတိကံဖြစ်တဲ့အခါကြမှာလားသူစေရဏဤတ္တိနဲ့လုံးဝကင်းရှင်းသွားလေတော့ဤအဲ့တော့ထူထောင်ထားတဲ့စေရဏကံတွေကလည်းနင်းနင်းနုံနုံမဟုတ်ဘူးတနေ့တနေ့ဟုတ်ပြီနော်လက်မြောင်တစ်ချက်ဒီကလေးတသိတစ်စက္ကန့်10 to the 12 per စက္ကန့်နှုန်းနဲ့ဖြစ်နေတဲ့ဒီတ္တိတွေကနင်းနင်းနုံနုံမဟုတ်အဲ့တော့အဲ့ဒီတ္တိတွေကပျောက်ပြယ်မသွားဘူးသူအကျိုးပေးเสียရှိတာကိုအကျိုးပေးပြီးတော့မှသွားမယ်အဲ့ဒါကကိုယ့်ကိုယ်ပဲဘဝအဲ့ဒါဘဝအဲ့တော့မျက်စိမလဲကြနဲ့တည်တန့်ခိုင်ခန့်တာရှိခုနအစိမ်းအောင်မြင်းကိုဆွဲသလိုပဲတဘောတဘောတဘောတော့သွားရတော့မယ်ဟုတ်ပြီနော်တဘောပြီးတဘောအဲ့ဒါတစ်ခုကကုပေးရတော့မယ်အမုံလေးတစ်ခုဖြစ်ပြီးအမွာလေးတစ်ခုဖြစ်ပြီးဝိညာဉ်ခေါ်ခေါ်လက်ပြခေါ်ခေါ်အဲ့ဒီဟာကိုဖယ်လိုက်တာနဲ့အဖြေမထွက်တော့ဘူးအခုဘုရားရှင်ရဲ့တရားတော်မှာကြတော့ဥပ္ပတိပင်သွားနေတယ်ဖြစ်တည်ပြည့်အစဉ်နဲ့သွားနေတယ်သူရဲ့စေရနာတရားကိုပြောက်ပြက်သွားတော့လည်းပဲသူရဲ့တတ္တိတွေရတော့နောက်တစ်ဆင့်လက်ဆင့်ကနောက်တစ်ဆင့်လက်ဆင့်ကလက်ဆင့်ကသဘောမျိုးကိုနားလည်လို့ရှင်တော့အဲ့ဒါသာမလေးတည်။ကာယအချိန်နဲ့ဆေးသွားပြီနော်ကာယအလုံးတွေလေးအနေနဲ့မိစ္ဆာလေးတည်အတိတွေကွယ်ဖြောက်ပြီးတော့မှသာမလေးတည်အတိညာနဲ့ရှင်သန်ပြီးဤသာမလေးတည်တွေမဲ့ကိုနေပါတိုင်အောင်အကြောင်းထောက်ပံ့ကောင်းဖြစ်နိုင်ကြပါစေ။အဲ့မှာချမ်းသာချမ်းသာ
ဆရာတော်ဗျာဒီလက်သူနဲ့ပြည့်စုံရပါလို့ဒီရှင်ဗျာသာဓုသာဓုသာဓု